အနာယအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးလက်ဖြင့်ရှင်းနေခွင့်ရရဲ့ဦးဆောင်သူတူလည်းဖြစ်သူတရားလွတ်တော်ရှင်းနေကြီးဦးကိုနီဟာမနေ့ညနေပိုင်းကရန်ကုန်လေစိတ်မှာတနတ်နဲ့လှုပ်ကြံပြစ်ခံရပြီးသေဆုံးသွားခဲ့ပါတယ်။အင်ဒိုနီးရှားခီးစဉ်ကပြန်လာပြီးလေစိတ်အပြင်မှာလာကြိုတဲ့တမိဖြစ်သူရဲ့ကားကိုစောင့်နေတဲ့အချိန်ဦးကိုနီကိုလူမြင်ကွင်းမှာတနတ်သမားကအနိကလှုပ်ကြံတပ်ဖြတ်လိုက်တာဖြစ်ပါတယ်။တနတ်သမားကိုဝိုင်းဝန်းဖမ်းဆီးပေးရင်စီးကြိမ်မှာတနတ်တန်ရခဲ့တဲ့တက္ကစီရင်မောင်းကိုနေဝင်းဟာလည်းထိမှန်ခဲ့တဲ့ကြည်စံတန်းကြောင့်မကြခင်မှာပဲတည်ဆုံသွားခဲ့ပါတယ်အခင်းဖြစ်ပေါ်တဲ့အနည်းဝန်းကျင်မှာရှိနေတဲ့တက္ကစီအငားရင်မောင်းသမားတွေရဲ့အကူအညီနဲ့တနတ်သမားကိုရဲတွေကဖမ်းဆီးထားပြီးပြီဆိုပေမဲ့တာဝန်ရှိသူတွေကဒီအမှုမှန်ပေါ်ပေါက်ရေးကိုလှုပ်ဆောင်ဖို့လိုအပ်တယ်လို့ NLD ပါတီကရော88မျိုးဆက်ခေါင်းဆောင်တွေကပါတောင်းဆိုလိုက်ကြပါတယ်ဒါဟာမြန်မာနိုင်ငံတရားရေးမှန်တိုင်းအတွက်စင်ခေါ်မှုဖြစ်တယ်လို့လည်းပြောဆိုကြပါတယ်ရှင်းနေကြီးဦးကိုနီဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုတ်ဆောင်နေချိန်ဖွဲ့စည်းပုံအခြေခံဥပဒေပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလုတ်ဆောင်ပေးခဲ့သူတူဦးဖြစ်သလို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဥဆောင်ဟောပြောနေသူတူဦးလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံမယ်ရီလန်းပြည်နယ်မှာရှိတဲ့မိသားစုဝင်တွေကလည်းဥကိုနီနဲ့တက္ကစီရှင်ပေါင်းကိုနေဝင်းကွယ်လွန်နဲ့တက်ပြောက်တရားနာပွဲကိုမင်္ဂလာရမဖုန်းတော်ကြီးကျောင်းမှာဝါရှင်တန် DC ဒေသဆန်တော်ချင်းတင်းနှင်းကွန်ရီနေနေ့လည်းနာနာရီကပြုလုပ်ခဲ့ကြပါတယ်။ဥကိုနီအခုလိုရုတ်တရက်လှုပ်ကြံတပ်ဖြတ်ခံရတဲ့အတွက်မြန်မာနိုင်ငံကအစိုးရခေါင်းဆောင်တွေရဲ့လုံခြုံရေးအတွက်လည်းဆိုးရိမ်မိကြောင်းမယ်ရီလန်းဒေသကမြန်မာမိသားစုအတန်းဝိုင်းကပြောပါတယ်။